မြန်မာနိုင်ငံဒီမိုကရေစီတွင်ကုပြောင်းရေးမှာအခက်ကြုံရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးနိုင်ငံရေးဖြစ်စဉ်အမှာဖွဲ့စည်းပုံခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲကဆွနစ်ဖို့လိုတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောပါတယ်။ဒါပြင်အကြမ်းဖက်မှုတွေထပ်မဖြစ်အောင်ရှောင်ပြီးနိုင်ငံတော်ရောလူမှုအဖွဲ့အစည်းတွေပါအမြန်တည်ငြိမ်မှုရအောင်လုပ်ဖို့လည်းတိုက်တွန်းခဲ့တယ်လို့တနင်္လာနေ့ရန်ကုန်တရုတ်ပြည်ရောဖစ်ဆိုစာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီးကဇူလိုင်3ရက်စနေနေ့ကတရုတ်နိုင်ငံချင်းဝါတက္ကသိုလ်မှာပြုလုပ်တဲ့6ချိန်မြောက်ကမ္ဘာငြိမ်းချမ်းရေးဖိုရမ်မှာကမ္ဘာငြိမ်းချမ်းရေးကိုကာကွယ်ဆောင်ရှောက်ပြီးလူသားတိုးမြှင့်မှုမြင့်တင်ပေးဖို့ပြောကြားမှာမြန်မာအရေးထက်သွင်းပြောကြားခဲ့တာပါ။နိုင်ငံတကာအတိုင်းအတာအနေနဲ့မြန်မာအချုပ်အခြာအာဏာကိုရပြည်သူတွေရဲ့ရွေးချယ်မှုကိုပါလေးစားဖို့ပြည်내တည်မြဲရေးအတွက်အထောက်အကူပြည့်စုံမဲ့ကိစ္စရပ်တွေကိုပို့လုပ်ဖို့ပြောလိုက်တဲ့ပြင်တစ်ဖက်သက်အရေးယူတန်းခတ်တာတွေမလုပ်ဖို့ပါတတိပေးပါတယ်။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံတည်ငြိမ်မှုမျှော်လင့်တယ်လို့အာဆီယံကမြန်မာအခြေအနေအဆင်ပြေအောင်ကင်ကွယ်ဖြေရှင်းမှုတွေအမြန်လုပ်ဖို့အာဆီယံနည်းလမ်းနဲ့တွန်းအားပေးမှုကိုထောက်ခံတယ်လို့ပြောပါတယ်။မြန်မာကိုကိုဗစ်ကာယရောဂါတိုက်ဖျက်အကူအညီနဲ့စီးပွားရေးအကူအညီတွေပေးပြီးရင်းနှီးတဲ့ဆက်ဆံရေးဆက်အသုံးချပြီးဂျောင်းဝင်ဆောင်ရွက်မယ်လို့လည်းရန်ကုန်တရုတ်တန်ရုံ Facebook မှာဖော်ပြထားပါတယ်။